ရိုဟင်ဂျာတွေကိုလူကုန်ကူးမဲ့သူတွေလို့တန်ရားဖြစ်ပြီးဂျာမန်ရုပ်သံမှတ်တမ်းရိုက်ကူးရေးအဖွဲ့နဲ့ဘင်္ဂလားဘာသာပြန်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကုတုပလောင်ဒုက္ခသည်စခန်းနဲ့ရိုဟင်ဂျာဒုက္ခသည်တွေကဝိုင်းရိုက်လွတ်လိုက်တဲ့ကိစ္စဟာအထင်အမြင်လွဲမှားမှုသာဖြစ်တယ်လို့ရိုဟင်ဂျာဒုက္ခသည်တွေကပြောပါရယ်မြန်မာပြည်ပြန်နိုင်ရေးမရေမရာဖြစ်လာနေချိန်ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကနေလူကုန်ကူးသူတွေကနေတဆင့်မလေးရှားနိုင်ငံလိုတခြားနိုင်ငံတွေကိုမိသားစုလိုက်တရားမဝင်ထွက်ပြေးနေကြသူတွေများလာတဲ့အတွက်လည်းဒုက္ခသည်စခန်းတွေလုံခြုံရေးပို့တိုးမြင့်ချထားသလိုဒုက္ခသည်တွေကိုစောင့်ကြည့်မှုတွေလည်းများလာနေတယ်လို့ဒုက္ခသည်တွေကပြောပါတယ်။အသေးစိတ်ကိုစူးစီးတင်ပြထားတာနားဆင်ပါရှင်။မြန်မာနိုင်ငံကနေထွက်ပြေးလာကြတဲ့ရိုဟင်ညာမွတ်စလင်ဒုက္ခသည်တွေခိုးလုံနေကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာအနီးဒုက္ခသည်စခန်းတွေကအကြီးဆုံးဒုက္ခသည်စခန်းဖြစ်တဲ့ကုတုပလောင်ဒုက္ခသည်စခန်းတွေမှာတော့မနေ့ဖေဖော်ဝါရီလ21ရက်နေ့ကြာသပတေးနေ့ကဂျာမန်ရုပ်သံမှတ်တမ်းရိုက်ကူးရေးအဖွဲ့ကိုရိုဟင်ညာဒုက္ခသည်တွေဘက်ကလူကုန်ကူးသူတွေလို့အထင်မှားပြီးတော့သူတို့နဲ့သူတို့ကားကိုလူအုပ်နဲ့တိုက်ခိုက်ခဲ့တယ်လို့ AFP သတင်းမှာဖော်ပြပါတယ်။သူတို့အင်တာဗျူးမေးမြန်းတဲ့ရိုဟင်ညာမိသားစုဝင်တွေကကလေးငယ်တွေနဲ့အမျိုးသမီးတွေကိုအဝတ်အစားနဲ့အစားအသောက်အသုံးဆောင်တွေလက်ဆောင်ပေးတဲ့ဒီဂျာမန်ရုပ်သံအဖွဲ့နဲ့ဘင်္ဂလားဘာသာပြန်ကိုလူကုန်ကူးသူတွေလို့ထင်ပြီးတော့ဝိုင်းရိုက်ခဲ့ကြတာလို့ဘင်္ဂလားဒေ့ရှ်နိုင်ငံဘာလူခါလီဒုက္ခသည်စခန်းတွေရိုဟင်ဂျာဒုက္ခသည်တွေရဲ့ကိုယ်စားလှယ်တဦးဖြစ်တဲ့ဦးဤဇလန်ကအခြေအနေကိုပြောပြပါရယ
်။မင်းကကုတုဖလာမှာပါဟိုဂျာမနီနဲ့ကဂျန်နလစ်အဖွဲ့တစ်ခုကဒုက္ခသည်စခန်းမှာအင်တာဗျူးဝင်ရောက်အဲ့မှာအင်တာဗျူးလုပ်ပြီးတော့အဲ့ဒီမိသားစုကိုသူတို့ကတိုက်ရပြီးတော့သူတို့ကမိသားစုတွေကအလေးစားနဲ့မိုးတွေပါလို့ဝေပြီးပို့ပြီးတော့ဈေးကိုသူတို့ကအစူခါနဲ့ဆော်လာတယ်။အဲ့မှာလေလေတချို့ကနားမလည်နဲ့လည်းမပြီးတဲ့နဲ့မှဒုက္ခရဲ့စကားမှဆင်းရဲအရင်ကနကနာလူတွေကတက်ဆုံးတာရှိတယ်။နောက်ကလေးတွေကိုပြင်သွင်းဆွေးတာရှိတယ်။အဲ့လိုအတင်းလဲလာပြီးတော့သူတို့ကအဲ့ဒီအဖေကိုသူတို့ကမပေါ်ဆိုင်ဆိုင်တာနောက်အဲ့ဒီလူကြီးကမိုင်းဝင်ပြီးတော့သူတို့ကတိုက်ဆိုင်တဲ့အပေါ်မှာကျွန်တော်တို့ကသေလောဆွတ်ချတယ်။နောက်နောက်နောက်အဲ့ဒီလူမကြည့်အောင်ကျွန်တော်ဒီမှာတွေ့ရဒုက္ခရဲ့စိတ်လေးကဆွဲနေပြီးတော့လူတွေကအတိတ်တွေအကျယ်ကျွန်တော်ကလောက်ဆောင်နေတာရှိပါတယ်ခင်ဗျာ
။ဂျာမန်ရုပ်သံအဖွဲ့တွေက၃ဦးနဲ့ဘင်္ဂလားဘာသာပြန်သူစီးနေလာတဲ့ကားကိုလည်းဝိုင်းဖျက်ဆီးခဲ့ကြပြီးတော့ဝိုင်းရိုက်နေချိန်မှာစခန်းလုံခြုံရေးရဲတပ်ဖွဲ့ဝင်တွေနဲ့ဘင်္ဂလားဒေ့ရှ်စစ်တပ်ဘက်ကဝင်ရောက်ကယ်တင်နိုင်ခဲ့ပါတယ်။တည်င်းမတန်းတိုလေးတစ်ခုရိုက်ဖို့လာခဲ့တဲ့ဂျာမန်သတင်းသမားတွေကတော့အရေးပေါ်ဆေးဝါးကုသမှုခံရပေမဲ့ကြီးကြီးကျယ်ကျယ်ဒဏ်ရာမရခဲ့ပါဘူး။ဒီအဖြစ်ပြက်ဟာဒါလည်းဘူးလွဲမှားတဲ့အဖြစ်သားဖြစ်တယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာကဒေသခံရဲအရာရှိအဘူခါဂါ AFP ကိုပြောပါရယ်အခုလိုမျိုးရိုဟင်ဂျာဒုက္ခသည်တွေအကြောင်းသတင်းမှတ်တမ်းလာရောက်ရိုက်ကူးတဲ့ဂျာမန်အဖွဲ့ကိုဒုက္ခသည်တွေဘက်ကအထင်အပြေလွဲမှားပြီးတော့ဝိုင်းရိုက်လိုက်တဲ့ကိစ္စအပေါ်မှာတော့ရိုဟင်ဂျာဒုက္ခသည်တွေဘက်ကများစွာစိတ်မကောင်းဖြစ်ရပါကြောင်းနဲ့ဒီအကြမ်းဖက်လုပ်ရက်ကိုရှုတ်ချတယ်လို့ရိုဟင်ဂျာဒုက္ခသည်တဦးဖြစ်တဲ့ဦးဇလန်ကပြောပါရယ်
အဲ့ဒီလိုမိုင်းရစီတာအပေါ်မှာကျွန်တော်တို့စိတ်မကောင်းပါဘူးအဲ့ဒါရှုတ်ချတယ်။နောက်နောက်တော့အဲ့ဒီလိုမဖြစ်အောင်ဒုက္ခရဲ့စကံပေါင်း30ရှိတယ်။အဲစကံပေါင်း30ပြည်သူတွေကိုဝင်ရဒုက္ခတွေကိုကျွန်တော်တို့ဒုက္ခတွေကိုလည်းအတိအကျတော့ကျွန်တော်တို့ကလဲဆောင်နေတာရှိပါတယ်။နောက်ဒီလိုစိတ်ကအပြစ်ကြီးတဲ့အပေါ်မှာလည်းကျွန်တော်ကစိတ်မကောင်းပါဘူး
။ရိုဟင်ဂျာဒုက္ခသည်တွေဟာသူတို့နေရရေးကိုပြတ်ဖို့ကလည်းမရေမရာဖြစ်နေသေးတာကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေကနေတဆင့်သူတို့ရဲ့ဘဝလူမြောက်ရာလူမြောက်ကြောင်လူကုန်ကူးသူတွေကနေတဆင့်ထွက်ပြေးနေကြတဲ့ဖြစ်ရပ်တွေကလည်းမကြခဏဆိုသူတို့ဖြစ်ပျက်နေတာဖြစ်ပါတယ်ဒီလိုမျိုးလူကုန်ကူးမှုတွေရှိတဲ့အတွက်ဒုက္ခသည်စခန်းတွေမှာလုံခြုံရေးတိုးပြစ်ချထားသလိုဒုက္ခသည်အချင်းချင်းကြပါလဲသတိအနေထားနဲ့စောင့်ကြည့်နေကြတယ်လို့ဦးဇလန်ကပြောပြပါတယ
်ကဘာမှတော့ဒုက္ခသည်တွေလို့မြေချတော့တခြားနိုင်ငံတွေကိုဒုက္ခနေတာကျွန်တော်ရဲ့မြန်မာနိုင်ငံရဲ့နိုင်ငံချက်ကိုသူတို့ကတက်တဲ့မြေရဲ့အထက်ကသူတို့ကအဲ့လိုကျေလေကျေလေတခြားနိုင်ငံကိုတော့ပေါ်ပေါ်လဲနေတာပါကျွန်တော်ဒုက္ခကြီးဒီကိုကျွန်တော်အငြင်းတာအတိတ်တာရှိတယ်နောက်ဒီလိုလေကွန်ကွန်းမမခါရအောင်နောက်လေကွန်ကွန်းမပေးကြရတဲ့သူတို့ကအဆင်ပြေမလို့အောင်နောက်ဒီလိုမဖြစ်အောင်ကျွန်တော်ကာကွယ်ဆောင်ကြနေတာတော့ကျွန်တော်ရှိပါတယ်ခင်ဗျာ
ရခိုင်ပြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းစစ်တပ်ရဲ့ရဲလုံခြုံရေးတပ်တွေရဲ့နေပြည်တော်ရှေ့လစ်မှုတွေကြားအသက်ဘေးလွတ်ရာထွက်ပြေးခဲ့ရတဲ့ရိုဟင်ဂျာမွတ်စလင်တွေဟာအခုဆိုရင်တော့ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတွေထဲမှာတိတ်တဲ့ချီရှိနေပြီဖြစ်ပါတယ်တလောရခိုင်ပြည်နယ်ထဲမှာရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA နဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေပြင်းထန်လို့ထောက်ချီတဲ့ရခိုင်မျိုးရွယ်စုဒေသခံတွေဟာဘင်္ဂလားဒေ့ရှ်နယ်စပ်အပါအဝင်ဘေးလွတ်ရာတွေကိုတိတ်ရှောက်ထွက်ပြေးနေရတဲ့အနေအထားဖြစ်ပါတယ်ရှင်